ကမ္ဘာကလကိုဗစ်ရောဂါကူးစက်မှုကိုနှစ်နှစ်နီးပါးရှိလာချိန်မှာပဲဥရောပမှာအကူးစက်ခံသူကသန်း100ကျော်သွားပြီလို့ကာယရောဂါအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်တဲ့ John Hopkins Tech တို့ကစနေနေ့မှာပြောပါတယ်။ကမ္ဘာကလအကူးစက်ခံသူကတော့သန်းပေါင်း290နီးပါးရှိနေပါပြီ။စနေနေ့အထိဥရောပမှာ900ကျွန်းအကူးစက်ခံသူ5သန်းရှိခဲ့ပြီးတော့ကူးစက်များ Omicron ပိုးတဲ့ကြောင့်နေ့စဉ်ကူးစက်မှုကလည်းဆန်းကျင်တင်ခဲ့ပါတယ်။ဒီထက်ကပြင်သစ်မှာကူးစက်သူကတပန်းကျော်ရှိနေတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကရောဂါစတင်ခြင်းကစပြီးကူးစက်သူ10သန်းကျော်ခဲ့တဲ့နိုင်ငံတွေဖြစ်တဲ့ American, India, Brazil, Britain နဲ့ Russia တို့ပြင်ဆက်တမမြောက်စီးရင်ဝင်ဖြစ်သွားပါပြီ။အိန္ဒိယမှာတော့ကူးစက်သူ 2,200 ကျော်မှာ Omicron ပိုးကူးစက်သူက 1,400 ကျော်ရှိနေတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်ပါတယ်။လူမှုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ဒီပိုးကူးစက်မှုကကြီးတဲ့ပုံများနိုင်တယ်လို့သတိပေးပါတယ်။ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာလည်းဆေးရုံတွေမှာတင်ရအထင်အရေးပေါ်ခွင့်မှုစံချိန်တင်သွားပါတယ်။ဒီ Netflix ကူအချိုညမှာကျုံနေကြအရက်တောက်တာမတော်တဆဖြစ်တာထိခိုက်ဒဏ်ရာရတာအပြင် COVID ကာယရောဂါကြောင့်မှအခုလောက်လူနာများခဲ့ရတာပါ။ Omicron ပိုးတဲ့ဟာတာမန်ဆောင်ရည်တွေထူးတဲ့အခုလိုအချိန်မျိုးမှာအမျိုးသားကျန်းမာရေးဝန်ဆောင်မှုဌာန NHS ရဲ့ခံလိုက်ဆိုင်ကိုဆန့်တက်နေတယ်လို့ Britain နိုင်ငံ NHS အဖွဲ့အဟုဆောင်ရာရှိချုပ် Matthew Taylor ကပြောပါတယ်။ကိုဗစ်ကူးစက်မှုကြောင့်အမေရိကန်ကတက္ကသိုလ်ကောလိပ်ကျောင်းပေါင်း30ကျော်ရဲ့တန်းဖွင့်တဲ့အစီအစဉ်တွေကိုလည်းရပ်ရှိထားပါတယ်။